ဆရာနာသိမှုကိုဆန့်ကျင်ဆန္ဒပြတဲ့လူငယ်တွေအဖမ်းခံခဲ့ရတဲ့အထက်ကဘယ်အခြေအနေရောက်နေမှမသိရအဆက်အသွယ်မရဖြစ်နေသူတွေရဲ့သတင်းအချက်အလက်တွေကိုရဖို့နဲ့အကူအညီပေးနိုင်ဖို့ရှေ့နေတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကစ조사နေကြပါတယ်။တချို့ကအကျဉ်းတောင်တွေထဲမှာလည်းမရှိစစ်ကြောရေးစခန်းတွေမှာရှိနေသလားဆိုတာလည်းမသိနိုင်တဲ့အခြေအနေဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းညာကပြောပြမှာပါခင်ဗျာ။
မြန်မာနိုင်ငံမှာဆေးအာဏာသိမ်းပြီးနောက်ပိုင်းအဖမ်းဆီးခံခဲ့ရတဲ့သူတွေဟာနိုင်ငံတဝန်းမှာ 3,600 ကျော်ပြီလို့စည်ရင်းပြုစုသားသူတွေကပြောပါရယ်။ဒါပေမဲ့လည်းဒီထဲကတချို့ဟာမိသားစုနဲ့အဆက်အသွယ်မရဘဲဘယ်ရောက်နေမှန်းအခုချိန်ထိမသိရသေးပါဘူး။စစ်ကြောရေးစခန်းတွေမှာစစ်ဆေးမေးမြန်းခံနေရတဲ့သူတွေဆိုရင်လည်းသတင်းသိရဖို့ပိုပြီးခက်ခဲပါရယ်။စစ်ကြောရေးကနေအချင်းထောင်တွေထဲပို့ခံရတဲ့သူတွေဆိုရင်လည်းသတင်းရနိုင်တဲ့လမ်းစာရှိပေမဲ့စစ်ကြောရေးမှာအချင်းကြကြီးအဖမ်းခံထားရတဲ့သူတွေကိုဘလို့လိုက်ရှာမှန်းမသိခက်ခဲတယ်လို့ဖက်ဒရယ်ပြည်ထောင်စုကာကွယ်သူများမဟာမိတ်အဖွဲ့ကကိုတက်ကလေးက VOA ကိုပြောပါတယ
်စစ်ကြောရေးကတရင်နေရတော်တော်များများမရကြတော့ကျွန်တော်လည်းလေဟိုရေဆုံးမြေဆုံးမလိုက်နိုင်တဲ့အခြေအနေမျိုးဖြစ်နေရလေဒုံးနဲ့ဆက်ရလို့ရဖို့ဆိုရတယ်ပြောရရင်ဒီအင်းစိတ်ထောင်လည်းရောက်လာမှာလေတခါကြောက်ရှင်ဖမ်းသွားပြီးခါကြောက်တော့စစ်ကြောရေးမှာအကြာကြီးထားတာမျိုးပြီးရှင်စစ်ကြောရေးကပြန်ရောက်လာမရောက်လာဟိုရှင်းနေလိုက်ကြတဲ့ခါမှာလည်းဘာမှဟိုတရင်ကမရဘူးဆိုတဲ့ခါကြောက်အင်းတောင်ခက်ခဲတော့လိုက်ရပါလေဗျဟုတ
်သူတို့အဖွဲ့ကအခုလိုဖမ်းဆီးခံရသူတွေကိုဥပဒေကြောင်းကနေမြန်မြတ်တတအခွင့်အရေးရနိုင်အောင်စ조사ပေးနေကြတာပါဖမ်းဆီးခံရပြီးပျောက်ဆုံးနေတာဖမ်းဆီးခံရသူရဲ့အခြေအနေမှန်ကိုမိသားစုကမပြောရဲကြတာဒီလိုအခြေအနေတွေအတွက်ရှေ့နေတွေနဲ့ချိတ်ဆက်ပြီးသူတို့ကကူညီပေးနေကြပါတယ်အဓိကကရန်ကုန်တိုင်းထဲမှာရှိတဲ့သူတွေအတွက်အဓိကထားကူညီပေးနေတာပ
ါချို့ချို့ကြီးကြတယ်ဒါပေမဲ့လမ်းပေါ်မှာရက်နေနေဆွဲသွားတာမျိုးခံလိုက်ရတာပေါ့ဘာထောင်ထားမှလည်းမရှိဘူးသူပြောသူအမှုဆောင်ရှာလို့မရတဲ့သူမျိုးပေါ့ပြီးတော့တစ်ခါကြောက်ရှင်ထမ်းလာတာဟိုရှေ့အစောရက်ထဲကအဲရဲအမှုတင်လိုက်တာနောက်ကြမှာဒီထောင်ထဲရောက်ပြီးမှရက်ကြီးဖြစ်နေရတယ်ပေါ့အဲ့လိုတကယ်ပေါက်ကြရတယ်ပေါ့အမှုကြီးကအဲ့လိုဖြစ်နေတဲ့ကိစ္စမျိုးကြီးကြောင့်လည်းလောလောကူကူနဲ့ထွက်လာနိုင်အောင်လို့ကြိုးစားနေကြပါတယ်ဗျဟုတ
်အဖမ်းဆီးခံရသူတွေဟာအချုပ်ထဲမှာရောက်နေသလားစစ်ကြောရေးကိုပို့ခံရသလားအကျဉ်းတောင်တွေထဲရောက်နေသလားဆိုတာသိရဖို့ခက်ခဲတယ်လို့အဖမ်းခံရသူတွေကိုကူညီပေးနေတဲ့တရားလွှတ်တော်ရှေ့နေဒေါ်မြင့်မြင့်ကြီးက VOA ကိုပြောပါတယ
်တပ်ဆိုင်ရာဖမ်းထိန်းသိမ်းထားတဲ့ရဲစခန်းတွေကိုကျမတို့ကသွားတယ်လေသွားရင်ဟိုပြန်လို့ပြီးမှလားသို့မဟုတ်ဟိုစစ်ကြောရေးကိုခေါ်ွားမှလားသို့မဟုတ်ဒီအင်းစိန်ထောင်ကိုခေါ်ွားမှလားဆိုပြီးကျမတို့ကတော့အဲ့လိုမေးတယ်လေရဲတွေ ਉਹ လေအဲ့မှာမေးတော့အဲ့ပုံမှာမူတည်ပြီးတော့တချို့ကျတော့စစ်ကြောရေးခေါ်ွားမယ်ဆိုရင်တော့ခေါ်ွားတယ်ဆိုတာသိရတာပေါ့ဒီမတ်လ30ရက်နေ့တော့အဖမ်းခံရတဲ့သူတွေဆိုရင်ဒီနေ့မှရုံထုတ်တာလေတလတော့ကြာလေအဲ့ဆိုအဲ့တလလုံးပဲမှာရှိလို့ရှိမှမသိရအောင်လေတချို့ကြတော့လေစစ်ကြောရေးကိုပို့တယ်တပတ်ကြာတယ်ပြီးတော့မှဒီဘက်ရောက်လာတယ်အင်းစိန်ကျင်းထောင်ရောက်လာတယ
်စစ်ကြောရေးစခန်းတွေမှာအချင်းအကြကြီးစစ်ဆေးမေးမြန်းခံနေရတဲ့သူတွေထဲမှာဆန္ဒပြပွဲကိုဥဆောင်သူလို့ဆွဆွဲခံရသူတွေပါဝင်တယ်လို့သတင်းသမားအများစုလည်းပါဝင်တယ်လို့တရားလွှတ်တော်ရှေ့နေဒေါ်မြင့်မြင့်ကြီးကပြောပါတယ်စေအုပ်ချုပ်ရေးအာဏာစားယူခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကစလို့မေလ3ရက်နေ့အထိဖမ်းဆီးခံရသူအရေအတွက်ဟာ 4,600 ထက်မနည်းရှိနေပြီးတော့အခုချိန်အထိဆက်လက်ဖမ်းဆီးခံထားရသူပေါင်း 3,600 ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPPB ကထုတ်ပြန်ထားပါတယ်။ NASA ကစစ်ကောင်စီကတော့ AAPPB ရဲ့စည်ရင်းတွေဟာမမှန်ဘူးလို့ညှင်းဆန်ထားပါတယ်ခင်ဗျာ။